အလာယပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ဒီသူရဦးရွှေမန်းကိုပါတီခေါင်းဆောင်မှုကနေရေးပေါ်အစီအွေခေါ်ပြီးတော့ဒီယာရုကနေဖယ်ရှားလိုက်ပြီးတဲ့နောက်မှာတော့သူရဦးရွှေမန်းရဲ့ပုံကိုယ်ရေးနှိစက်သူလို့အများကထင်မြင်ယူဆထားတဲ့ဒီအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာလည်းသူမရဲ့ရှမ်းပြည်ခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ LND ရဲ့ရှမ်းပြည်နယ်ဥက္ကဋ္ဌဒေါက်ခေမိုးမိုးကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှအခုလိုစပြောပါရရှင်
။အဲအဲ့ဒီအနေနဲ့ရေးချင်နေကြရေကြောင်းပထမတော့14ရက်နေ့မှာလင်းရင်နဲ့ကြောင်ကြီးကိုရောက်မယ်။မနေ့ပိုင်းမှာ14ရက်နေ့မနေ့ပိုင်းမှာစီဆိုင်ကိုသွားမယ်။စီဆိုင်မြို့လေ
။ဟုတ်ကဲ့
။အဲနောက်ညနေပိုင်းမှာသွတ်တော်ကိုကြလေလောင်းနေနဲ့တွေ့မယ်။နောက်ပြီးတော့15ရက်နေ့မနေ့ပိုင်းမှာဟိုပုံမျိုးကိုသွားမယ်။ဒီသူလူလူနဲ့တွေ့မယ်။အဲ့ဒါပြီးရင်လေရင်နဲ့ပြန်မယ်လို့ဆိုတာ။အခုအဲ့ဒီအစီအစဉ်ကိုတော့ရွှေ့လိုက်တယ်ပေါ့
။ဟုတ်ကဲ့ရှင်။အဲ့တော့ဘယ်နေ့လောက်သူပြန်စမယ်လို့ရောပြောထားပါလားရှင်
။အဲ့ဒါမှန်းလို့မရသေးဘူးပေါ့။ဟိုအဲ့ဒါကတော့ငကိုတော်ဟာကဖိတ်တာကပို့အုပ်ကိုပိုင်းအုပ်ချုပ်ရေးဒေသကသူတို့ဒေသကိုတော့အောင်ဆန်းစုကြည်မရောက်သေးတဲ့အတွက်ကြောင့်လာဘူးဖိတ်ထားတယ်ဖိတ်ထားတော့ဒေါ်ဆန်းစုကြည်ကလည်းကတိပေးခဲ့တယ်မင်းချင်းသွားတော့ ਆ လေမင်းချင်းခကြီးစင်တော့ကတိပေးခဲ့တယ်သူပြီးကြလာပါမယ်ဆိုကတိပေးခဲ့တာကိုသူလာမယ်ဆိုပြီးကြတာအဲ့ဒါသူကြတော့လည်းဒီခါထက်ပြက်သွားတာပေါ့နော်ဒီပုံကိုပိုင်းအိုချုပ်ကွင်းရဒေတာ၃မြို့ရှိတဲ့နေရာပင်လောင်းတစ်မြို့ကသူရောက်ပြီးပြီပင်လောင်းလူတွေနဲ့တွေ့ပြီးပြီပင်လောင်းကတရားသွားတော့ကသူကနေပြည်တော်ကနေနောက်ဆက်သွားတာ။အဲ့တော့ပင်လောင်းလူလူနဲ့တွေ့ပြီးဟိုတန်ဟိုအမေဟိုကုန်းနဲ့စီဆိုင်ကိုမရောက်သေးလို့အဲ့ဒါအောင်မလို့တွေ့ဖို့သွားတာ
။ဟုတ်ကဲ့ရှင်။အခုဒီနေပြည်တော်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောအမားတို့ဒီပါတီတွင်းမှာပေါ့နော်တီးကြဟိုတခုခုများအစည်းအဝေးလုပ်တာဒါမှမဟုတ်ထူးထူးခြားခြားပေါ့နော်ဘာများအမားတို့ပါတီတွင်းမှာရှိပါသေးလဲရှင
်။အဲ့နဲ့ဒီပါတီတွင်းမှာတော့ဘာမှမရှိပါဘူး။
အဲ့တော့ဒေါအောင်ဆန်းစုကြည်ဘက်ကရောတခုခုများဒီကိစ္စအပေါ်မှာထုတ်ပြောတာများရှိပါလားရှင်မ
။မရှိသေးဘူးအဖွဲ့ချုပ်ကစင်ညာချက်ပါညာထုတ်တာလည်းမရှိဘူး။ဒေါအောင်ဆန်းစုကြည်နေနဲ့ထုတ်ပြောတာလည်းမရှိဘူး။ဒီဝေဖို့မရှိသေးဘူး။
ဒါကတော့ဒေါ်ဆန်းစုကြည်ရဲ့ရှမ်းပြည်ခရီးစဉ်အခြေအနေနဲ့ပတ်သက်ပြီးတော့ NLD ရှမ်းပြည်နယ်ဥက္ကဋ္ဌဒေါက်ခင်မိုးမိုးကိုမှတ်တမ်းကြီးထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဩဂတ်စ်လ12ရက်နေ့ညတကောင်မှာနေပြည်တော်ကပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးကိုလုံခြုံရေးအင်အားသုံးပြီးသူရဦးရွှေမန်းကိုဖယ်ရှားတဲ့အချိန်မှာတော့တမရဦးသိန်းစိန်ကိုထောက်ခံသူလို့ယူဆကြတဲ့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကတော့ကြီးရည်လေကာကွယ်ရေးဦးစီးချုပ်တွေဖြစ်တဲ့ဒီပြည်ဦးလွင်ကစစ်တပ်ကတူမှာရောက်နေတယ်လို့ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါရဲ့ရှင်။